အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ရဲ့ပထမဆုံးအာရှခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးနဲ့လည်းမစ္စတာတီလာဆန်တို့ကပီကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ရင်းကတင်မာမှုတွေဟာအတော်အနယ်များတဲ့အခြေအနေကိုရောက်နေပြီလို့အစည်းအဝေးအပြီးဒီကနေ့စနေနေ့မှာမစ္စတာတီလာဆန်ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေကိုရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမစ္စတာတီလာဆန်ကပြောပါတယ်။တင်းငွေနေမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးတီလာဆန်တို့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်ပြင်တွင်ကရေပိုင်နဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။မစ္စတာတီလာဆန်နဲ့တရုတ်တာဝန်ရှိသူတွေရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာအခက်အခဲတွေရှိလိမ့်မယ်ဆိုတဲ့ခန့်မှန်းမှုတွေကလည်းရှိနေတာပါ။မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာထိတ်တဲရင်ဆိုင်မှုတွေပဋိပက္ခတွေမရှိဘဲအပြန်အလှန်လေးစားမှုရှိတဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကိစ္စရပ်တွေကိုအခြေခံထားတဲ့အပေါင်းလက္ခဏာဆောင်တဲ့ဆက်ဆံရေးဖြစ်တယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါရယ်မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေလက်လျှော့လိုက်ဖို့တရုတ်နိုင်ငံအနေနဲ့ရှေ့ဆက်တိုးပြီးတိုက်တွန်းဖို့ဒီသတင်းမှာအစောပိုင်းကပဲဝန်ကြီးတီလာဆန်ကတရုတ်တို့ကိုတောင်းဆိုခဲ့တာပါဒါအပြင်မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုတရုတ်နိုင်ငံဘက်ကအပြစ်အဝလိုက်နာဖို့လဲသူကတိုက်တွန်းခဲ့ပါသေးတယ်။တောက်ကြနေတော့ကလည်းမြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တည်ခံပေးတဲ့အမေရိကန်တို့ရဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စစ်ရေးအရအရေးယူဖို့နေလနာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကပြောဆိုခဲ့တာပါ။